နေမာကျေကျုပ်နဲ့ဖမ်းဆီးခံရတဲ့မြန်မာဒီမိုကရေစီကောင်းဆောင်တောင်းဆန်းစုကြည်ကတော့နောက်ထပ်ဂုဏ်ပြုဆုတစ်ခုထပ်ရသွားပြန်ပါပြီခင်ဗျဒီဇင်ဘာလ10ရက်နေ့နိုင်ငံတကာလူခွင့်နေ့မှာတောင်အာဖရိကနိုင်ငံကိတ်တောင်းတက္ကသိုလ်ကြီးကနေပြီးတော့တောင်းဆန်းစုကြည်ကိုဥပဒေဂုဏ်တူးဆောင်ပွဲချင်းမြင့်လိုက်တာပါတောင်အာဖရိကဆွေရရဲ့မြန်မာပြည်ပေါ်မှာအရင်ကထားခဲ့တဲ့သဘောထားတွေဟာမှန်ကန်မှုမရှိဘဲနဲ့မြန်မာဒီမိုကရေစီရေးကြိုးပမ်းနေတဲ့တောင်ဆန်းစုကြည်ကိုဂုဏ်ပြုတင်တယ်ဆိုတာကိုထောက်ပြခြင်းတဲ့သဘောမျိုးနဲ့အခုလိုမျိုးဒီဘွဲ့ကိုပေးလိုက်တာလို့တောင်အာဖရိကနိုင်ငံကမြန်မာရေးဆောင်နေတဲ့ Free Burma Campaign ဖွဲ့ကပြောပါတယ်အဲ့ဒီဂုဏ်ထူးဆောင်ပွဲနှင်းသဘင်ကိုကိုယ်တိုင်တက်ရောက်ခဲ့တဲ့အဲ့ဒီဖွဲ့ကဒေါက်တာသိန်းဝင်းကိုဒေါက်ခင်မျိုးသက်ဆက်သွယ်မိမြန်းထားတာနားဆင်ပါခင်ဗျာ
တောင်အာဖရိကကိပ်တောင်းတက္ကသိုလ်ကဥပဒေဆိုင်ရာပါကူဂုဏ်ထူးဆောင်ပွဲကိုတောင်ဆန်းစုကြည်ကိုမနေ့ကအပြည်ပြည်ဆိုင်ရာလူခွင့်ရေးနေ့မှာညနေ6နာရီခန့်နာမှာပေးတာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာတောင်ဆန်းစုကြည်အတွက်ပေးတဲ့ဂုဏ်ထူးဆောင်ပွဲကိုတောင်အာဖရိကရဲ့ဖုန်းတော်ကြီးဒက်စမန်တူတူကနေပြီးတော့လက်ခံယူတယ်လို့သိပါတယ်ဆရာအဲ့မှာသူစုလက်ခံယူနေတဲ့ဘာတွေပြောသွားပါသေးလဲဆရာ
ဖုန်းတော်ကြီးဒက်စမန်တူတူကတောင်ဆန်းစုကြည်ဟာအင်မတန်မှထူးခြားတဲ့ပုံကူတရားဖြစ်တဲ့ဆိုတဲ့အကြောင်းနောက်ပြီးတော့သူ့ရဲ့အကြမ်းမဖက်တဲ့နီးနဲ့ငင်းငန်းစွာတိုက်ပွဲဝင်တာဟာကျွန်တော်တို့တွေလူသားဖြစ်ရတာကိုကုံယူစရာဖြစ်အောင်တောင်အောင်ဆန်းစုကြည်ကလှုပ်ပေးတယ်ဆိုတဲ့အကြောင်းပေါ့နောက်ပြီးတော့တောင်အာဖရိကနိုင်ငံသူနိုင်ငံသားတွေအနေနဲ့တောင်အောင်ဆန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ဖို့အတွက်အပြည်ပြည်ဆိုင်ရာလွတ်မြောက်ရေးတိုက်ပွဲကိုပူးပေါင်းပြီးတော့ပါဝင်ကြဖို့နောက်တစ်ခုကလည်းတကယ်အစ်စ်အမှန်ဆွေးနွေးပွဲကိုဒေါအောင်ဆန်းစုကြည်အပါအဝင်ပါတင်ပါတိုက်တဲ့လူတွေနဲ့ဆွေးနွေးဖို့ပြီးတော့မှဖွဲ့စည်းပုံအခြေခံဥပဒေကိုအားလုံးရဲ့သဘောတူညီချက်အတိုင်းဆွဲပြီးတဲ့နောက်ပိုင်းကျမှရွေးကောက်ပွဲကိုပြန်လုပ်မယ်ဆိုရင်လည်းအပြည်ပြည်ဆိုင်ရာရဲ့အုပ်ချုပ်မှုအောက်မှာပြုလုပ်ဖို့ဆိုပြီးပြောသွားပါတယ်။နောက်အရေးကြီးတဲ့တစ်ခုကတော့တရုတ်၊အိန္ဒိယနဲ့အာဆီယံနိုင်ငံတွေကမြန်မာနိုင်ငံရဲ့ဒီမိုကရေစီကိစ္စကိုတိတဲ့တိုးပြီးတော့အသေးချာကူညီပေးဖို့လိုအပ်တယ်ဆိုတဲ့အကြောင်းပေါ့နော်။ဒါကိုအဓိကပြောသွားပါတယ်။နောက်ထပ်တစ်ခုသူဖြည့်ပြောသွားတာကတော့ဒေါ်အောင်ဆန်းစုကြည်ကိုမာဒီဘာ of Burma လို့သူကပြောတာပါလေမာဒီဘာဆိုတာကတော့ကျွန်တော်တို့ဒီမှာခေါ်တဲ့အတုံးနှုံးမှာတကယ်ကတော့ Asia Mandela လို့ပြောတာပေါ့နော်မန်ဒဲလာကိုကျွန်တော်တို့ဒီမှာရှစ်စနိုးဖို့ဖို့လို့ပြောသလိုပဲပေါ့နော
်ဒီတောင်အာဖရိကကိပ်တောင်းတက္ကသိုလ်နဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါဆရာ
ကိပ်တောင်းတက္ကသိုလ်ကဒီတောင်အာဖရိကမှာပထမဆုံးအဓိကရဖြစ်ခဲ့တဲ့တက္ကသိုလ်ဒီအသားရောင်ကွက်ကြမ်းမှုတိုက်ပွဲကာလကသောသောတမန်ပြည်သူလူထုနဲ့အတူအစဉ်လာရှိခဲ့တယ်ပေါ့နော်တိုက်ပွဲဝင်အစဉ်လာရှိတဲ့တက္ကသိုလ်တစ်ခုဖြစ်ပါတယ်ကိပ်တောင်းတက္ကသိုလ်ကနေပြီးတော့ကျွန်တော်တို့ Free Burma Campaign ကိုမြန်မာနိုင်ငံပြည်သူလူထုရဲ့ကိုယ်စားကျွန်တော်တို့ဖိတ်ကြားတာပါဖြစ်ပါတယ်ကျွန်တော်တို့ကနေပြီးတော့ဒီကိပ်တောင်းတက္ကသိုလ်ကိုတောင်အာဖရိကပြည်သူလူထုကိုရောကျွန်တော်တို့ရဲ့ Father Archbishop Desmond Tutu ကိုရောကျေးဇူးတင်တယ်ဆိုတဲ့အကြောင်းဒါဆိုရင်တူတူဟာကျွန်တော်တို့မြန်မာနိုင်ငံလွတ်မြောက်ရေးတိုက်ပွဲရဲ့သူရဲကောင်းဖြစ်ပါတယ်ကျွန်တော်တို့နိုင်ငံကဒေါ်အောင်ဆန်းစုကြည်တင်မကဘဲနဲ့တန်90သောပြည်သူလူထုဟာကိုယ်နိုင်ငံတွင်းမှာပြန်ပြီးအကျဉ်းကျနေတဲ့အတွက်အားလုံးကနေပြီးတော့ကူညီပေးပါဆိုပြီးပြောလိုက်တော့ဒီ1500လောက်ပေးတတ်တဲ့ရဲ့လက်ခုပ်တန်ဟာပွဲချင်းတပင်ခမကြီးတစ်ခုလုံးမှညံသွားပါတယ်အဲ့ဒါပြီးတဲ့အခါမှာကျွန်တော်တို့ဒီအနေပြီးတော့အောင်ဆန်းစုကြည်ပုံတွေကိုဒီလာတက်ရောက်တဲ့ဒီလူကြီးတွေကိုယ်တိုင်ကကိုသူတို့ပေးခဲ့ဖို့ဆိုပြီးတောင်းလို့ကျွန်တော်တို့အဲ့ဒါတွေပေးခဲ့ရပါတယ်။နောက်ကျောင်းသူကျောင်းသားတွေကလည်းတော့အောင်ဆန်းစုကြည်ရဲ့စတစ်ကာတို့ရင်တို့တို့အမှတ်တရလိုချင်တယ်ဆိုလို့ကျွန်တော်တို့ပေးခဲ့ရပါတယ်
။ကုလသမဂ္ဂနေတော့ဗမာနိုင်ငံအတွက်ဆန့်ရှင်းချပြီးအရေးယူမယ်ဆိုတော့တောင်အာဖရိကနိုင်ငံကသူကကန့်ကွက်ခဲ့ပါတယ်ဆရာ။ဒါနဲ့ပတ်သက်ပြီးဆရာအမြင်ဘယ်လိုရှိပါလဲဆရာ
။ဟုတ်ပါတယ်နေ့စပိုင်းမှာကုလသမဂ္ဂရဲ့ဗမာနိုင်ငံနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်ကိုကန့်ကွက်တဲ့ဆရာမှာတောင်အာဖရိကနိုင်ငံကပါခဲ့တယ်ပေါ့နော်။သူတို့အဲ့ဒီအချိန်ကပြောတာတော့တောင်မြန်မာနိုင်ငံရဲ့လူခွင့်ရေးကိုသူတို့ထောက်ခံတယ်။သို့တော်လည်းလုပ်ငန်းသဘောဆိုင်ရာအရာမစီလျော်တဲ့အတွက်ကြောင့်သူတို့ကန့်ကွက်ပါတယ်ဆိုပြီးပြောပါတယ်သို့တော်ဒီကျွန်တော်တို့အမြင်နေမကပါဘူးတောင်အာဖရိကနိုင်ငံသားတွေရဲ့အမြင်ရဒါဟုလက်မခံကြပါဘူးကျွန်တော်မှတ်မိသလောက်ပြောရရင်တော့အဲ့ဒီဆုံးဖြတ်ချက်လဲထွက်လာပြီးရော တလားအတွင်းမှာကျွန်တော်တို့ဒီတောင်အာဖရိကနိုင်ငံမှာရှိတဲ့တရင်စာတွေထဲမှာဒီ68ခုတရင်နဲ့စောင်းမတွေထွက်လာတယ်ထွက်လာတဲ့အထက်မှာ64ခု5ခုလောက်ကတောင်အာဖရိကအစိုးရရဲ့လှုပ်ဆောင်ချက်ကမဟုတ်ဘူးဆိုပြီးတော့ဝေဖန်ကြတာတွေကိုကျွန်တော်တို့တွေ့ရတယ်ပေါ့နော်ပြီးခဲ့တဲ့နှစ်လတုန်းကနဝတရဲ့တန်ဂါရော်ရီနဲ့တကွာပြည်သူလူထုကိုချိန်မုန်းတဲ့အချိန်မှာတောင်အာဖရိကနိုင်ငံကဒုတိယနိုင်ငံယာယီဝန်ကြီးဟာမြန်မာနိုင်ငံတန်အမတ်ကိုစစ်ခေါ်ပြီးတော့ဒီလိုလုပ်တာတွေကိုရတန်းကရဖို့ကိုယ်တိုင်ခေါ်ပြီးတော့ပြောတာမျိုးသိရပါတယ်နောက်တစ်ခုကလည်းအဲ့ဒါနဲ့ဆက်တယ်မှာပဲတောင်အာဖရိကနိုင်ငံအစိုးရရဲ့ဒီ ANC ပေါ့ African National Congress ကလည်းဒီပေါ်မှာရတန်းကရဖို့ဒီလိုလုပ်တာတွေကိုပြင်းပြင်းထန်ထန်ရှုတ်ချတယ်ဆိုတဲ့အကြောင်းကြေညာချက်ထုတ်တာကိုကျွန်တော်တို့တွေ့ရပါတယ
်ခုလိုမျိုးအစိုးရကိုယ်တိုင်ကပါလာပြီးတော့မြန်မာနိုင်ငံအရေးအတွက်ကိုသူတို့စပြီးတော့လှုပ်ဆောင်လာတဲ့အခါမျိုးမှာဒီ Cape Town တက္ကသိုလ်ကဒေါ်ဆန်းစုကြည်ကိုဂုံလူဆောင်ပါရဂူပွဲပေးတယ်လို့ဒါနဲ့ဆက်နွယ်မှုရှိနိုင်မှာသလားဆင
်တန်လားနှမျိုးဆက်နွယ်နိုင်တာပေါ့နော်ကျွန်တော်တို့ Cape Town University ကနိုင်ငံသူနိုင်ငံသားတွေကိုကူစားပြုတဲ့ပညာရှင်တွေအနေနဲ့ဒီလိုလုပ်ခဲ့တာတွေကမမှန်ဘူးဒါကွန်ပျူတင်နေဆိုတာမျိုးကိုပြန်ပြောတဲ့သဘောမျိုးလဲယူဆလို့ရပါတယ်နောက်တစ်ခုကလည်းဒီလိုအစင်လာရှိတဲ့တက္ကသိုလ်တွေကနေပြီးတော့ပေးစာကိုအစိုးရအနေနဲ့တည်တဲ့အခါမှာလဲသူတို့လောက်ရကမဟုတ်ဘူးပြည်သူလူထုနဲ့ပညာရှင်များကထောက်ပံ့နေတယ်ဆိုတာကိုသိတဲ့အတွက်သူတို့ရဲ့လောက်ရမှာလဲခုလိုပေါ့နော်ပြောင်းလဲလာလေးကြီးကြည့်လာတာကိုကျွန်တော်တို့တွေ့ရတော့ဒါအပြန်လာအဖြစ်ဆိုလို့ရှိရင်ဒါတိရောက်မှုရှိတယ်လို့ကျွန်တော်တို့ဒါပြောရမှာပါဘာလို့လဲဆိုတော့ဒါဟာအင်မတန်မှဂုံတူးဆောင်ဖြစ်တဲ့တက္ကသိုလ်တစ်ခုဖြစ်တဲ့အတွင်းပညာရှင်တွေအများကြီးစုဝေးတဲ့နေရာကနေပြီးတော့ဂုံပြုလိုက်တာဖြစ်တဲ့အတွက်ဒါအာဖရိကနိုင်ငံအစိုးရအနေနဲ့လည်းပြောင်းလဲလာတာတဲ့ပို့ပြီးတော့ပြောင်းလဲပြီးတော့မြန်မာနိုင်ငံရဲ့ကျမရဲ့ပုံမှာပါဝင်လာမယ်လို့ကျွန်တော်တို့အဲ့လိုပဲယူဆပါရခင်ဗျာ
ကျေးဇူးများကြီးတင်ပါတယ်ဆရာ